ရရှိနေခင်ဗျာမြန်မာနိုင်ငံရဲ့စီးပွားရေးကတချိန်တိုးထိုးထွက်လာတော့မယ်လို့စီမံရေးနဲ့ဗဏ္ဍာရေးဝန်ကြီးကမကြာသေးခင်ကပဲပြောထားပါတယ်ဝန်ကြီးဦးချောင်းဝင်းပြောသလိုမြန်မာနိုင်ငံမှာစီးပွားရေးအခြေအနေကောင်းတွေတကယ်ပဲပေါ်ပေါက်နေပြီလားစီးပွားရေးဖွံ့ဖြိုးမှုရဲ့အသီးဖွှန်းတွေကိုခန်းစားနေကြရပြီလားဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဆိုတော့အခုကျွန်တော်တို့ဆွေးနွေးမဲ့ပင်တိုင်းဆွေးနွေးပြမဲ့ပုဂ္ဂိုလ်လည်းရောက်နေပါပြီသူကတော့ဒီကုန်တယ်ဆင်းချုပ်ရဖို့အလုံးမှုဆောင်လည်းဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဘိုးစီးပွားရေးကော်မတီဝင်တူလည်းဖြစ်တဲ့ဦးဝေလွင်နောက်တစ်ခါစီဝိုင်းပညာရှင်ဦးခမောင်ညိုဘောကပေးတာတခါစီဝိုင်းထိတ်တဲ့စီဝိုင်းလုပ်ငန်းရှင်တူပြည့်တဲ့ဒေါက်တာစုကုံတို့လည်းရောက်နေပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဆရာဦးခမောင်ညိုရဲ့ဟိုသဘောထားဟိုအချင်းချုပ်ကိုကြားနေပါတယ်ဆိုတော့ဒီစီမံပဏာဝန်ကြီးရဲ့မှတ်ချက်ကတကယ်ဖြစ်နေတာကိုပြောတာလားဖြစ်နေတာကိုပြောတာလားဆရာမြင်အချင်းချုပ်ဆွေးနွေးပေးစီကြပါတယ်ခင်ဗျာ
အဲဘလို့ပါဟိုဖြစ်နေတာဘူးတော့ဖြစ်တော့ပြောတာတော့မဟုတ်ဘူးဖြစ်ချင်းတာရဲ့ဖြစ်နေဖြစ်မှာဖြစ်မဲ့ဟာရဲ့ပေါ့ဒီသဘောပြောပါ
โอเคครับเนี่ยจนเนาะဒီ CY လုံရဲ့ရှင်ဖြစ်တဲ့ဒီဒေါက်တာစိုးထွန်းရဲ့သဘောထားကိုလည်းကြားနေပါတယ်အဲဒေါက်တာစိုးထွန်းခင်ဗျာဆိုတော့စီမံပဏာဝန်ကြီးရဲ့မှတ်ချက်ဟာဟိုတကယ်လက်တွေ့အခြေအနေကိုထင်ရှားမှုရှိရလားဆရာတို့ CY လောကအမြင်အနေထားနဲ့ဟိုကြည့်မယ်ဆိုရင်ဘယ်လိုမြင်မိလဲ
လက်ရှိအခြေအနေကတော့ကျွန်တော်တို့အနေနဲ့ကဏ္ဍအဆုံးမှာတော့အားလုံးက CY တုံ့ပြန်နေတယ်เนาะအဲ့တော့ဒီဝန်ကြီးအနေနဲ့အခုမှအဓိကထူးခြားတဲ့အစီအစဉ်ရှိရှိကြအောင်မသိဘူးเนาะထူးခြားတဲ့ injection ပြည်နယ်ဟာမျိုးရှိမှာပဲအစီအစဉ်ရဲ့အနေမှာပေါ့တတိယအချိန်မှာတော့ဒီတုတ်လေးနေတဲ့နေသားကိုကျွန်တော်တို့ကြံလေပြီးတော့မှဒါတက်လာအောင်လုပ်ဖို့ဆိုတော့အများကြီးတော့လူဝဲချက်ရှိနေတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဒေါက်တာဆော့တုံးနဲ့ဆိုတော့ကျွန်တော်တို့ဒီတောတာရှင်နေကျွန်တော်တို့အရေးပေးပို့ထားတဲ့အချက်ရှိပါတယ်အဲ့ဒါတွေကိုလည်းကျွန်တော်ဖော်ပြခြင်းပါတယ်အရင်ဆုံးကတော့ကျွန်တော်တို့ကိုကြော်ဘူးတစ်ထောင်ဆိုပြီးတော့စာပေးပို့ထားတာရှိပါတယ်ခင်ဗျာ
ဒီမင်းရဲ့ဗနာရေးဝန်ကြီးရဲ့ပြောစကားကိုကျွန်တော်အနေနဲ့လုံးဝလက်မခံနိုင်ပါဘူးမြန်မာနိုင်ငံစီးပွားရေးဟာအရှိန်ဟုန်ကောင်းကောင်းတိုးတက်လာစရာလည်းအကြောင်းမရှိပါဘူးအစိုးရဟာတရံသာရရောင်းရငွေတွေကိုခေါင်းစဉ်မရှိသုံးပြနေပါတယ်ဒေါ်လာတန်ပေါင်း 8,000 1,000 ဆိုတာနိုင်ငံဖွံ့ဖြိုးရေးအတွက်ကောင်းစွာလုံလောက်ပါတယ်အဲ့ဒီငွေတွေကိုပြည်သူလူထုအတွက်မသုံးဘဲစည်ရင်းပြောင်းနေတဲ့အတွက်အတိုင်းပြည်စည်ရင်းနေတာဖြစ်ပါတယ်အစိုးရကျင့်သုံးနေတဲ့ဗန်စနစ်ကလည်းခုံနီများကိုသာအကျိုးပြုပါတယ်ပြည်သူလူထုကိုအကျိုးမပြုပါဘူးအကျဉ်းပြတ်ခြားစားမှုကြီးမားစွာဖြစ်ပေါ်နေတဲ့အတွက်နိုင်ငံသားအရင်းအမြစ်များမလာရောက်နိုင်ခြင်းလည်းဖြစ်ပါတယ်။ဒေသမားတွေကိုထုတ်ချေးတဲ့ငွေမှာကျန်းမာရေးဘီလီယံ 3,500 ကျပ်ဖြစ်တဲ့တော့လေအမှန်တကယ်မှာကျန်းမာရေးဘီလီယံ 1,400 လောက်ပဲရှိပါတယ်။အသေးစားအလတ်စားဆက်မှုလုပ်ငန်းကိုထုတ်ချေးတဲ့ငွေကကျန်းမာရေး 10 ဘီလီယံလောက်ပဲရှိပါတယ်။တခြားစီမံခန့်ခွဲမှုတွေကလည်းမားရွေးနေတဲ့အတွက်ကျွန်တော်မြန်မာနိုင်ငံဟာတိုးတက်မှုအရေးအယံမရှိသေးပါဘူး။
ဒါတော့ဒီကိုချောပူဆောင်ရဲ့ပေးစာကိုရနေဖတ်ပြရအောင်။နောက်ကျွန်တော်တို့ Facebook ပေါ်မှာလည်းကျွန်တော်တို့မှတ်ချက်ပေးထားတာလေးတချို့ရှိပါတယ်။တူကတော့ soft pitch ဆိုပြီးတော့သူကရေးခတ်တူရေးထားတာရှိပါတယ်။သူကတော့ဟောတဲ့ဝင်ကြီးရဲ့ဘာလို့များကြည့်ပြီးပြောလိုက်တာလဲ။နော်ရဲ့တိုးတက်ဖို့နည်းနည်းတသာရှိရဲ့လေလေးဦးတော်ပေါင်ပြီးထောင်းနိုင်အောင်အလုပ်သွားလုပ်တဲ့တောင်းမျိုးကိုပြန်ကြည့်ပြီးမှပြောပါလား။နောက်တစ်ယောက်ကတော့တေးရဆိုတဲ့ account ပိုင်ရှင်မှာသူကတော့ဗဏ္ဍာရေးဝန်ကြီးတိုးတက်တယ်နဲ့နိုင်ငံလုံးတိုးတက်တယ်အများထင်နေသလားဗျာ။တောတောင်တောင်းမှာတောင်းရလှုပ်ရှားတဲ့သူတွေလည်းကြည့်ပြောပါအောင်ဆိုပြီးတော့ตัวยีว่าเลยสรุปดิ Facebook ก็ดิแมชเช่ตะชู่อีอ่ะส่วนเนาะแล้วตะโลซีวายฉินนี่ออกมาโหสึกเจ็ดๆฉินนี่ญาติโหยอมเย็นฮั่นเนี่ยตุยออกมาเลยสรุปก็เราดิอู้เอลืนตะบอราโหช้าขึ้นมาเลยดิซีแมนบันดาวินยีแมชเช่ก็แล้วตุยฉินนี่โหทินยามิบาเลยล่ะครับ
เนี่ยโอเควินยีนี่เลยก็เราดิมีมาบิสเซปูรานโหขอได้ซีวายพงษ์โตเต็มหมดยอมซุนอยู่เว้ยมาโหเจอจิဖြစ်ပါတယ်ဆိုလိုချင်တာက2016ဒီဒီလမ်းပေါ်ရောက်နေတယ်။လေညာနဲ့တခုမှနိုင်ကြတာပါ။2018ဒီသူပြန်တက်ဖို့အစီအစဉ်ပြောင်းစူးစမ်းနေတယ်ဆိုတဲ့အကြောင်းကိုပြောတာလို့ကျွန်တော်နားလည်ထားပါတယ်။ပြောချင်တဲ့ရည်ချက်ကတော့ခေါင်းဆောင်ဖို့ကိုပြောလို့ပေါ့ဖြစ်ဖြစ်ဒီလာကိုပြောတာပါ။ဆိုရတော့လေလေညာနဲ့တိုင်းပြောတဲ့အတွက်ကျွန်တော်တို့လေညာပြန်ဖို့ကတော့ကျွန်တော်တို့လေညာနဲ့အတူလှုပ်ဆောင်ရမယ့်အလုပ်တွေအားလုံးရှိပါတယ်။ဒီလိုပါမယ်ဒီလိုလက်မရောက်တဲ့ဖွဲ့ကြီးပါမယ်ကောင်းသက်ကြီးပါမယ်ဒီရင်မူလားကြီးပါမယ်ဒီရင်မောင်းတဲ့လူကြီးပါရမယ်ဆိုတော့တက်ကြီးလက်ကြီးလောက်ရမယ်ဆိုသဘောတို့အပ်နေပါသေးတယ်ဒါနဲ့ဒါကြောင့်မို့ခုထ Facebook ကောအနာဘူရတော်ကမိစေတယောက်ပြောတာတွေရောအားလုံးကျွန်တော်တို့ကဟိုလက်တွေ့ကိုတို့တင်ကြတာတွေကျွန်တော်တို့အားလုံးကပြည်တော်စုဝင်ကြီးတွေကဒါတွေကိုလည်းစက္ကန့်နားလည်ပြီးတော့အရင်အစိုးရအစစ်စစ်ကလုပ်ခဲ့တဲ့အမားအယွင်းတွေကိုကိုကျွန်တော်တို့ဒီချိန်မှာဘာသာတုတ်တော့မလဲဆိုတော့မောင်းနေအားကိုကြောင်းဖို့ပြင်တယ်လို့ကျွန်တော်တို့ကနားလည်ထားပါတယ်
ဟုတ်ကဲ့ပါဆရာဝေလင်ကျေးဇူးပါကျွန်တော်တို့အခုတော့ screen ဝဲအတွက်ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့အလှည့်ပေးခြင်းပါတယ်အရင်ဆုံးကဥက္ကမောင်လေးပခုတ်ကူမျိုးပါဖြစ်ပါတယ်ဥက္ကမောင်လူဝင်ရဲ့သဘောထားကိုလူရင်းတူရှင်ဆွေးနွေးပြပါခင်ဗျာကျွန်တော်တို့ဒီနေ့ကပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့လူတွေနည်းနည်းလေးများနေလို့ပါဟု
တ်ကဲ့ရှင်းဝိုင်းဆွေးနွေးကအခုလက်ရှိအချိန်မှာအစိုးရကိုအရှိတရားပြောပါတယ်အမေအစိုးရကြီးအင်အားကောင်းတဲ့အစိုးရဝင်ပြီးတော့ရှင်းဝိုင်းဆွေးနွေးလေးပြည့်စုံနေပါတယ်အဲ့ဒီအစိုးရကနံပါတ်များရှိဒီများရှိမှနေပါနေချင်းဖြစ်တယ်နံပါတ်၃ကတော့ပြည်အောင်မြင်ပြများကြီးဒီကံရများကိုအဲတိုင်းတော့တိုင်းကြီးမရှိချင်းနံပါတ်၄အချက်ကတော့ energy ဆိုတာအရင်ဆိုရအဆက်ဆက်ကြီးဒီဆိုကြတဲ့ဇာတ်တော်မြည်ရနေခြင်းရဲ့ဒီကြီးဖောင်းောင်းမှုများဓာတ်ပြားနေခြင်းနဲ့ဒီဝိုင်းစီးရင်းမှုရပါနေခြင်းတော့လက်ရှိကြည့်ရအောင်ဒီဝိုင်းခြင်းနဲ့အလုံးအားနဲ့လုပ်ရတယ်ခင်ဗျာ
โอเคကျေးဇူးပါကျွန်တော်နောက်တူကိုလည်းလှည့်ပေးခြင်းမှာသူကတော့ဥစောလွင်ပါခင်ဗျာရခိုင်ပြည်နယ်ရံပြဲမြို့ပါဥစောလွင်ဆွေးနွေးနိုင်ပါခင်ဗျာ
နိုင်ငံတော်ရဲ့စီးပွားရေးတိုးတက်နေတယ်ဆိုတာကျွန်တော်ညလုံးဝမသိနိုင်ပါဘူးအစိုးရရဲ့စီးပွားရေးတိုးတက်နေတယ်ဆိုတာယုံရပါတယ်ဘာဖြစ်လို့ဆိုတော့2008မတိုင်ခင်ဖွဲ့စည်းပုံရေးဆိုရင်ကစီးပွားရေးဥတည်ချက်၄ရက်ဆိုတာရှိပါတယ်အဲဒီမှာဟိုနိုင်ငံတော်ကြီးစီးပွားရေးတရားလုံးကိုဖန်တီးနိုင်လို့သွားပြီးနိုင်ငံတော်နဲ့တိုင်းရင်းသားပြည်သူတို့ရဲ့လုံးဝရှိရင်တော့ပါရှိပါတယ်။နိုင်ငံရေးဆိုတာသူတို့အစိုးရကိုပဲပြောတာလား။ဒါမှမဟုတ်တိုင်းပြည်လုံးကနိုင်ငံလုံးနဲ့ပိုင်ဆိုင်မှုကိုပြောတာလား။သူတို့အစိုးရကိုပြောတာလို့ကျွန်တော်ရှင်းပြတယ်။ဘာဖြစ်လို့လဲဆိုတော့သူတို့အစိုးရအဖွဲ့တစ်ခုကိုအခုခုပိုင်းရင်းနဲ့ပြောရှင်တို့ကနိုင်ငံရေးပုံညာမှုကိုယူဆပါတယ်။အမှန်တော့ဆိုနိုင်ငံရေးပုံညာမှုဆိုရင်ကျွန်တော်ပိုင်းရင်းရုပ်ပြီးဖြစ်တယ်။နိုင်ငံရေးပုံညာမှုပါဝင်တာ။သူတို့အစိုးရကနိုင်ငံရေးပုံညာမှုပါဝင်နေဆိုလို့ရှိရင်နိုင်ငံရေးပုံညာမှုကအစိုးရလက်ထံမှာလုပ်ရှင်။ဒါကြောင့်သူတို့အစိုးရစီပွားရေးတိုးတက်ခြင်းဆိုရင်ယူပါတယ်နိုင်ငံတော်ကြီးစီပွားရေးတိုးတက်မှာလည်းဘယ်တော့မှမယူဘူးဘာဖြစ်လို့လဲဆိုတော့အော်ဒီယန်စ
ာဟုတ်ဆောလဲ
ကျေးဇူးပါအကျဉ်းချုပ်မှုတွေရှိပါတယ်
ဟုတ်ကဲ့ဥဆောင်လေးကျေးဇူးပါကျွန်တော်နောက်တူဟုတ်လည်းလက်ပေးချင်ပါတယ်သူကတော့ကိုနေလာဖြစ်ပါတယ်ကိုနေလာရန်ကုန်မြို့ပါဆွေးနွေးနိုင်ပါတယ်ခင်ဗျဟု
တ်ကဲ့နော်ကျွန်တော်ဆွေးနွေးတာဒီဘယ်လိုပြောကြတာနော်ဒီသူဖြစ်နေတာဘယ်ကြေးပြီးတော့ဆက်လာတော့ဒီလိုဒီစီပွားရေးနိုင်ငံကျွန်တော်လုံးဝတန်းတော့ခြုံပြီးပြောတယ်ဒီကောတိကလာနေတယ်ဘယ်လိုမှမဖြစ်နိုင်ဘူးလို့ကျွန်တော်တို့တည်းဒီလိုတုံးတဲ့ဒီဦးဆရာတုံးရဖြစ်တယ်ကွာဒီကောကျွန်တော်ပြောတယ်တော့တောင်းဆိုလို့ဖြစ်တယ်ဟုတ်လားကျွန်တော်နိုင်ငံမှာလက်ရှိကျွန်တော်ဒီမှာတင်တော့ပါတယ်ဆိုရမှန်ပြီမဲ့ဒီမှာလည်းဒီကြီးကြီးတွေဖုံးခတ်လာမဲ့ခါတည်းမဖြစ်တော့ဘူးဆိုတော့ကတော့ဒါတော့မဖြစ်ရလို့ကြောင်းနေတာကျွန်တော်နိုင်ငံတကယ်အုပ်ချုပ်ရတဲ့အနာရှိဒီကလက်ရှိဆိုမှဟုတ်ရလားဆိုတော့အချက်အမေမဟုတ်တရှိဒီကတည်းကဒီကချက်တော့နော်တရားဝင်လုံးဝဆုံးမနေဘူး။တရားဝင်ဆုံးမမှုရှိနေတယ်။ဒါတရားရေးတစ်ခုလို့ပါဝင်ရတယ်။ကာကွယ်ရေးကထုတ်ခိုက်တာလေ။သူလည်းအောင်ပြန်ထား။အဲဒီကာကွယ်ရေးကကျွန်တော်ကြည့်ဘူးလို့လည်းမခံနိုင်ဘူးစိတ်ဆိုးရတာ။ဒီလိုလည်းကထားလို့ဖြစ်နေတာ။ဒီလိုမျိုးကဆုံး။ဟာတရားတော်မှာကထားဖို့လည်းသူ့ရဲ့အောင်ကောင်းရေးလို့ဆိုတာ။
ဟုတ်ကဲ့ကိုနေလာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီအခုဟိုတောတာရှင်တချို့ဟိုသဘောထားကိုယူရကြည့်မယ်ဆိုလို့ရှိရင်တော့ဒီအစိုးရအစီအမံခံရမှုတွေအားနဲ့အပိုင်းတွေထောက်ပြရလဲတွေ့ပါတယ်ဒါပေမဲ့တကယ်တော့စီးပွားရေးတိုးတက်ပါရင်ဆိုတော့တိုင်းပြည်မျိုးတွေပါတော့မှဒီအခြေခံကောင်းတွေကျွမ်းကျင်တဲ့သူတွေနဲ့အသေးချာတွက်ချက်ပြီးလုပ်နေရတဲ့ကြားပါပဲစီးပွားရေးဆိုတာတိုးတက်အောင်လုပ်ဖို့မလွေတာမျိုးတွေလည်းကျွမ်းအောင်မျိုးရှိပါတယ်အတူမြန်မာနိုင်ငံလို့အခုမှရုံးထားတဲ့တိုင်းပြည်မျိုးဆိုရင်တော့အခက်အခဲတွေရှိမယ်ဆိုတာလည်းသိကြပါတယ်ဆိုတော့ဒီနောက်တစ်ခုကဒီအစိုးရရဲ့မူဝါဒကောင်းကောင်းကောင်းအောင်ဘယ်လောက်ပဲချချပေါ့လေမူဝါဒတွေဆိုတာလေတချင်းလင်ရင်ဟိုရလတ်ကိုမြင်ရတတ်တယ်ဟိုမျိုးတော့မဟုတ်ပါဘူးဒါပေမဲ့လည်းဒီ NLD အစိုးရပေါ်မှာပျော်လေးချက်ချင်းချင်းမှထားနေတဲ့လူဟိုလူတွေရှိနေတော့ဒီလိုလူတွေချမ်းမှာလက်ရှိလုပ်နေတဲ့မူဝါဒတွေစီမံခံမှန်းမှုတွေကိုအားမရတဲ့သဘောထားတွေလည်းရှိနေပါတယ်ဆိုတော့ဒါအစိုးရမျော်လင့်ထားတဲ့လောက်ကိုဟိုအစိုးရပေါ်မှာမျော်လင့်ထားတဲ့လောက်ကိုဟိုဖြည့်ဆည်းမပေးနိုင်တဲ့သဘောမျိုးလားဒါပေမဲ့လည်းဒါမှမဟုတ်ရင်လည်းအစိုးရလုပ်မယ်ဆိုရင်လုပ်နိုင်တာရှိရသားနဲ့အမလုံးနိုင်တဲ့အခြေအနေမျိုးတွေရှိနေလို့လားဆရာဦးခမောင်ညိုရဲ့သဘောထားကိုအရင်ဆွေးနွေးစေချင်ပါတယ
်။အဲတစ်ခုစလုံးမှန်ပါတယ်။တစ်ခုစလုံးမှန်ပါတယ်။တစ်ခုကတော့ဒီ NLD အစိုးရဖြစ်လာတဲ့အခါမှာပြည်သူလူရဲ့ညောင်မှန်းချက်တွေကတော်တော်ကြီးမားပါတယ်။နိုင်ငံတကာမျိုးနွယ်မှုတွေတော့သိနေတော့မှာပဲဆိုတဲ့သဘောမျိုးကအဆပေါ့လေ။အဲမြို့ကြီးကတော့ကြီးတော်ကြီးမားပဲ။ဒုတိယတစ်ချက်ကတော့ဖြစ်တဲ့ဓာရီဖြစ်တာအဲ့ဒါဒီလိုကိစ္စရနော်အဲ့အဲ့လေရှိရမှမယ်အဲဒီဇာတ်ကကျွန်တော်မှတ်မိသမျှဆိုရင်ပထမဆုံးစပြီးပြောတာကဒါစီဝိုင်းနေဖြစ်မယ်2019ကစီဝိုင်းနေဖြစ်မယ်ဆိုတာစပြီးပြောတာတမန်ကြီးကစပြောတာလို့ကျွန်တော်မှတ်မိတယ်
အခုလိုဆိုဟုတ်ပြီအပြင်ဆင်းနေနေရာချတော့နေနဲ့နော်အလုံးများနေခဲ့တယ်အဲ့တော့ဒီဒုတိယနေ့ကျရင်တော့စီဝိုင်းတူတောင်းလုံးနိုင်လို့ညောမနေဆိုတော့တနာကြီးစတူရဆရာလေးကျွန်တော်မှတ်မိတယ်အဲ့တော့အခုကသူ့မှာကရောအဲ့ဒီတော့အပိန်ဟုတ်တစ်ခုလုံးကိုပြန်ပြီးတော့ကျွန်တော်လည်းပြန်ဖွင့်ပြီးနားထောင်ကြည့်ပါအဲ့လိုနားထောင်ကြည့်တဲ့ခါအဲ့လိုလုံနိုင်တာလည်းအများကြီးတယ်ဘာဖြစ်လို့မလုံကြလဲလုံချင်တာလည်းအများကြီးတယ်ဘာလို့မလုံကြလဲဆိုတော့စကားလေးပေါ့လေအဲ့ဒီဟာလည်းသင်ကြားတယ်ကျွန်တော်စောစောပြောလို့ပေါ့လေဆိုတော့တစ်ခုပဲကျွန်တော်ကဘာစိတ်ပူလဲဆိုတော့အဲ့ဟိုကကျွန်တော်အဲ့ဒီလည်းလုံချင်မယ်ဟိုကလည်းလုံကြပါဒီဟာလည်းလုံကြပါဆိုတော့ကျွန်တော်ကမှလုံနိုင်တယ်အဲ့ဒီလိုမျိုးအားလုံးကိုလုံနိုင်ဆိုတော့ဆိုတော့အားရရှိတာကတော့ဘာလို့ဖြစ်လဲဒီရေရှိတဲ့ဘယ်ဖြစ်ဆိုတာဆိုတော့ဒါလည်းကျွန်တော်ပြော
ပါ။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဝဲလွယ်သဘောထားကိုလည်းကျွန်တော်ကြားချင်ပါတယ်ဆရာဆိုတော့ဒါဟိုလူတို့ကဟိုမျော်လင့်ချက်ကတိတ်မြင်မာနေမြင်မာနေသလားဟိုအစိုးရဖြည့်ဆည်းမပေးနိုင်တာမျိုးလားဆိုလိုတာဟိုလက်တွေလုံနိုင်တာလဲမျော်လင့်ချက်ကပူချင်းနေတဲ့အခြေအနေမျိုးကြောင့်ဖြစ်နေရတာဒါမှမဟုတ်လေအစိုးရမှာလုံချင်ကန်နေတာရှိပေမဲ့လုံလုံကန်လို့မရတဲ့အခြေအနေမျိုးတွေရှိနေလို့လားဥပမာဆက်စောသောတာရှင်တယောက်ဆွေးနွေးတာမျိုးဆိုလို့ရှိရင်အစိုးရဆိုရင်လည်းအစိုးရအကုန်လုံးအပြည့်အဝဟိုကန်ပြဆောင်ရနိုင်တဲ့အနေအထားမရှိပါဘူးဆိုတော့ထောက်ပြသွားတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေရှိနေလို့များလားဆရာဝန်တွေတော့ဆွေးနွေးပြပါခင်ဗျာ
ဟိုအခြေအနေတော့ဖန်ဖန်ကြောက်ရအောင်ပေါ့နော်ဆရာကမှဥစ္စာတွေကပါပါတယ်အခုဝင်းကြီးပြောသွားတဲ့အနေကိုလည်းမှာဟိုဟိုပိုတက်ရှင်ခေါ်တဲ့အရင်တော့တိုင်းပြည်ရေးလုပ်ငန်းရှိတယ်ကာကွယ်ဖို့ဟိုဟာအဓိကဓာတ်ကြီးလုပ်ခဲ့ပြီးမဲ့တိုးတက်တယ်မှာမတိုးခဲ့ဘူးဟိုဟိုပြည်ရေးလုပ်ငန်းရှိတယ်လည်းထင်တော့ပေါက်ပေါက်ခဲ့ပါဘူးအခုတိုးဟိုကာကွယ်ရေးတဲ့သူကစပိုးတစ်ခေါ်တဲ့အားပေးမှုတွေလုပ်တယ်နိုင်ငံခြားသားတွေအားလုံးကလည်းအသက်တိုင်းလုပ်ဖွင့်ပြီးပဲဘာသတိတရောသောတာရှင်ဖြစ်ရတဲ့တခြားလက်ပြင်းမဲ့လမ်းလက်ပြင်းမဲ့လုပ်ငန်းတွေအားလုံးကောင်းအောင်လုပ်တော့မယ်ဆိုတဲ့အပိုင်းကိုထည့်တော်ရင်းနဲ့စိတ်ကောက်ဖို့ကြိုးစားတာဖြစ်ပါတယ်။သူတို့ကြားတော့ဒီလူတွေကလည်းပြုံးပြီးတအားကြီးပါတယ်။ကျွန်တော်တို့ကမြန်မာပြည်ကလည်းနှစ်ပေါင်းများစွာစီးပွားရေးဆိုတဲ့ဒီလာကြီးဟာရှိနေလာပြီးတော့တတော်လေးကိုချာဆင်းလာတော့လူတွေရဲ့တောင်းတနေပြီးတော့ထက်ခဲလာတဲ့အတွက်သူတို့အားလုံးပြုံးပါနေတဲ့ကြောင်းနေမှုလူသားနေတာကိုလည်းကျွန်တော်တို့အားလုံးတို့ချာပြီးပါတယ်။အဲ့တော့အစိုးရအသိအမြင်ကတော့ဘုရားပြောတဲ့ယောဂကျိုးနေတဲ့စီးပွားရေးဆိုတဲ့လူနာကိုအရင်စီအောင်ခုပဲရှင်းပြီးဖိမဲ့လို့လည်းချက်ချင်းဖြတ်လို့မရဘူးတစ်ခုတစ်ခုချက်ကောင်းချက်မယ်ဆရာဝန်အစ်စ်တဲ့ထဲရောက်တော့ဆရာဝန်စစ်ကလည်းရှင်းအစ်စ်ကိုဟိုပြင်းပြကတာပေးဖို့သူချင်းချင်းကြီးလည်းကာလတစ်ခုတော့ပြီးတော့ပါပြီအခုအချိန်ကာလကတော့ကျွန်တော်တို့ဆရာဝန်စစ်ကလူနာကိုအသက်ကျေဒီတော့အသက်ရှင်ဖို့အတွက်အေးချမ်းနေရင်နမကအောင်လို့ဘာလို့စတော့ရမလဲဆိုတော့အလုပ်ကိုစီမံရေးချပြီးလုပ်ရမယ့်အချိန်ရောက်တဲ့အတွက်လုပ်ဖို့အကြည့်ကြီးရဲ့ရှိတယ်လို့ယူဆတဲ့အတွက်ဒီစီးပွားရေးတိုးတက်မယ်လို့စိန်ပေါ်လိုက်တယ်လို့ကျွန်တော်ယူဆပါတယ်။ဒါဒီအလုပ်ကိုတော့နောက်အခုအချိန်တိုးကျမှလုပ်ဆောင်မဲ့စီးပွားရေးပုံလင်းမှုဥရေစစ်တွေလည်းထွက်ပါပြီ။ဒီနည်းလမ်းတွေလည်းဆက်ပြီးဆိုရင်ဘလို့ဆပြီးတော့ဘလို့ယူနည်းလမ်းတွေလည်းဘလို့ပူအောင်လဲဆိုတဲ့အချက်အလုပ်ကင်ကွင်းကဘလို့ရပြီဆိုတဲ့အချက်ကိုတော့စောင့်ကြည့်ရဖို့ဒီမှာလည်းလုပ်ချက်ပါတယ်
။ Okay ကျေးဇူးပါဆရာဝန်လေးကျွန်တော်ခုတော့တော်တော်ရှင်းနေကျွန်တော်ပါဝင်မှုဆက်သွယ်ထားတဲ့ထဲကဒီဝန်တွင်းမျိုးကဥချင်းမြင့်ဟိုအဆက်ပြေးချင်ပါလေဥချင်းမြင့်ရဲ့သဘောထားကိုလူရင်းတူရှင်ဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်နိုင်ငံလေးနှစ်ပေါင်း90လောက်ကိုစုပ်ပြတ်တက်သွားတာဆိုတော့အခုအစိုးရဆက်ဆက်အာဏာရှင်အစိုးရကြောင့်အင်တန်ဆင်းရဲ့နိုင်ငံပေါ်ကနေယနေ့ကျွန်တော်ဒီနိုင်ငံရောက်လာပြီဒီကြတော့လေဒီမိုကရေစီနိုင်ငံအစိုးရမှာလေလုပ်ရတဲ့အများကြီးတွေမှာကျွန်တော်တို့အရေးအကြီးဆုံးကလေကျွန်တော်တို့ဟိုမေးစုပြောသလိုပဲကျွန်တော်တို့ဒီငင်းငင်းရနံပါတ်1ဖြစ်နေတယ်ကျွန်တော်နှစ်ချက်ပြည်နံပင်ဆိုင်ရသလိုပါပဲငင်းငင်းရကျွန်တော်တကယ်ငင်းငင်းအောင်ရမယ်ဆိုရင်ဘတ်ကောင်းစွာနေပြီးတော့အကုန်လုံးဆင့်ပြေးလာလိမ့်မယ်လို့ထင်ပါတယ်ခင်ဗျဟ
ုတ်ကဲ့ကျေးဇူးတင်ပါခင်ဗျအဲကျွန်တော်ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်2ကတော့မလေးရှားနိုင်ငံကကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းသဘောထားလည်းလူရင်းတူရှင်ဆွေးနွေးပါခင်ဗ
ျကျွန်တော်အတွေ့အကြုံနဲ့ပြောပါရင်တော့ဗျာလက်ရှိဗမာနိုင်ငံမှာကလုံးနေတာတွေကတော့တိတ်ပြီးတော့အားမရဘူးလို့ပဲကတ္တူတို့ပြောပြရစီ။ဘာလို့လဲဆိုတဲ့အခါကျတော့စင်ကာပူမှာကျွန်တော်နေတာကြာပြီပေါ့ဗျာ။ပြောချင်တာစင်ကာပူမှာ GPS လုပ်တယ်။ဟို GPS system လုပ်တယ်300ခန့်လုံးမဲ့ anybody any say any load 3% GST ပဲကောက်တဲ့အတွက်ဒီနိုင်ငံဟာ trade ကိုကောင်းကောင်းလုပ်လို့ရတယ်တိတ်ချက်။အဲ့ဒါကိုပေါ့တီကူးပြီးတော့လွန်ခဲ့တဲ့၄နှစ်လောက်ကမှမလေးရှားမှာဆက်လုပ်နေရတယ်။ဟိုအရင်တော့ကတော့စီးပွားရေးကောင်းတာကနေမကောင်းတော့လို့ကြီးတို့ GST system ကိုပြောင်းတယ်အဲ့တော့စင်ကာပူမှာ GPS system GST system ဘာလို့အောင်မြင်လဲဆိုရင်အဲ့ဒီတော့ကစလုပ်တော့ဟာအမေရိကန်ရဲ့ ခုနပြောတဲ့ G ဟို GSP system ကိုသူတို့ကရခဲ့တယ်ပတ်လို့မှုကိုရခဲ့တယ်ပမာနိုင်ငံမှာအဲ့ဒီစနစ်ကိုရနေပါလေနဲ့အတုံးမချနိုင်ဘူးဆိုတဲ့အတွက်ကိုကလွဲနေတယ်လို့တော့ကျွန်တော်ကမြင်တယ်ဗျာရှင်းပြောလို့ရှိရင်ဒီနိုင်ငံသားရင်းနှီးမြှုပ်နှံမှု FDI လာဖို့ဆိုတာက FDI သမားဆိုတာကသူ့မှာ invest တစ်ခုတည်းရှိရမဟုတ်ဘူး market ရှိမှလာတာအဲ့တော့အဲ့လိုလူမျိုးတွေအရင်ကြီးမျောနေတဲ့အခါကျွန်တော်တို့ကို transit ဖြစ်တဲ့ဟာလာတရုတ်နဲ့လည်းနှီးရဗျာအိန္ဒိယနဲ့လည်းနှီးရဗျာယူရီးယားနဲ့လည်းနှီးရဗျာလမ်းတွေလည်းကောင်းနေပြီဗျာဆိုတဲ့အခါကျတော့ကျွန်တော်တို့က trade back ကိုအရင်သွားပြီးတော့မှနောက်ပိုင်းမှာ production back ကိုလိုက်လိုက်လို့ရှိရင်ဒီနေ့လူငယ်တွေအလုံးရပြီးသားလည်းဖြစ်မယ်စွမ်းကျင်မှုလည်းရလာမယ် international ကိုလည်းဝင်သွားမယ်အဲ့ဒီလိုမျိုးလေးနည်းနည်းလေးပိုစဉ်းစားရင်တော့ပိုကောင်းမယ်လို့ထင်တယ်ပေါ့ဗျာတက်စီကိုအများကြီးညှင့်ပြီးတော့နိုင်ငံရဲ့ဘန္တာအတွက်ဆိုပြီးတော့အရန်လုံလိုက်ရင်ဗာကျက်ငါတက်လာမယ်ဆိုတော့အောက်ကြီးရလူတွေမှာတော်တော်များများဒုက္ခရောက်ပြီးတော့ကြံခဲ့မယ်လို့ထင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ကျေးဇူးပါကိုနေဦးလေးကျွန်တော်အခုဒီ Facebook ကနေကျွန်တော်တို့ပို့ထုတ်ထားတဲ့ဒီ message တခုကိုလည်းပေါ်ပြချင်ပါတယ်။သူကတော့ဒေယာဂျားဆိုတဲ့ account ပါရှင်မှာသူကတော့မြန်မာနိုင်ငံသားယင်းနှို့နယ်မှာဥပ္ပေနိုင်ငံသားယင်းနှို့နယ်မှာဥပ္ပေတတော်ဥပ္ပေယင်းနှို့လေယာဉ်ဥပ္ပေမြေလွတ်မြေလက်စသဖြင့်ဥပဒေကိုလိုင်းလိုက်မှုရှိမရှိယင်းနှို့နယ်မှာဖြစ်သူစောင့်ကြည့်မဲ့လွတ်လပ်သောအဖွဲ့အရင်ဖွဲ့စည်းစစ်မှကြောင်းဆိုပြီးတော့သူကတော့ဟိုအကြံပြုတဲ့သဘောမျိုးနဲ့ဆိုရေးတာတွေ့ရပါတယ်။ဆိုတော့ကျွန်တော်တို့ဒီစီးပွားရေးမှာတိုးတက်ဖို့လက်တလောအရေးကြီးလုပ်မယ်ဆိုရင်ဘာတွေလုပ်ဖို့လိုနေမလဲ။ဆရာဦးခမောင်ကြီးကဒီအစိုးရအနေနဲ့ရောဟိုလုံနိုင်ဆိုင်နိုင်မှုတော့ဘလို့ဘာတွေလိုရမလဲ။ဒါဆိုပါစို့တိကအကူအညီလိုမလား။ဟိုဘလို့ဆိုင်းနေမှာအကူအညီဟိုလိုအပ်ချက်တွေရှိနေလဲဆရာ။
အဲသူကတော့တော့သူ့ရဲ့စကားဒီနိုင်ငံတို့အလွယ်ဆုံးပြောရတော့ပြည်ရင်းရင်းနှီးနှုံးတာမှုဒီပါရင်းနှီးနှုံးတာမှုသူကတော့ဒီနှစ်ခုစလုံးကိုပြည်ရင်းရင်းနှီးနှုံးတာမှုရအောင်ကလည်းဖြည့်လျှော့ပေးတာဒီအများကြီးလုပ်မယ်ဆိုပြီးသူကခင်းချင်းနေလိုက်ချတတ်ပါတယ်နောက်တစ်ခါဒီပြည်ပရင်းနှီးနှုံးတာမှုကိုဒီလိုလေကျွန်တော်ရင်းနှီးနှုံးတာမှုဥပဒေကပြင်ထားပြီးအဲရင်းနှီးနှုံးတာမှုဥပဒေမှာခါရင်းကဒီနေ့ယနေ့လုံတာမူပြီးပါယနေ့လုံနိုင်ငံသားယနေ့လုံတာမူဆိုပြီးတော့နှစ်မျိုးခွဲတယ်နှစ်မျိုးခွဲတာဟာအဲခွဲကြရရောက်တယ်ဆိုပြောဒီနိုင်ငံသားယနေ့လုံတာမူနဲ့ဒီသဘောမကျဘူးအဲ့တော့အဲ့ဒီအချက်ကိုပြင်ပြီးအခုဒီနေ့နဲ့ပြီးပါနဲ့ခွဲကြအောင်နောက်တစ်ခုကတော့အဲ့ဒီအခုဒီမှာပဲဘာပါလဲတော့ဒီလိုကယနေ့လုံတာမူနဲ့အဲခိုးလို့ဆိုရင်ဒီရင်းယနေ့လုံတာမူကိုကာဝယ်ပေးလို့ဆိုနေသဘောမရှိရအခုနိုင်ငံသားဖိလစ်ပိုင်နယ်မှာကဝယ်ပေးမယ်အဲဒီခေတ်ချင်းနေကြမလို့သူကဒီလိုမျိုးဝင်လာမယ်လို့မှန်းလာပါအဲတခုပဲအဲ့ဒီမှာလည်းတော်တော်လေးဝင်ဖြစ်တော့ပါလေအဲသူတို့စိုးရိမ်ရတဲ့ပူပန်ရတဲ့ကိစ္စတွေရှိတယ်ပေါ့လေအများဆုံးနေတဲ့နေကောင်ကတော့နေကိစ္စပဲနော်နေရဘူးမခက်ဘူးလားနေရဘူးနေငါးကားတွေမကြည့်ဘူးလားနေသေးတယ်မကြည့်ဘူးလားဆိုတော့အဲ့ဒီဆွေးနွေးပွဲမှာပဲဒီနေ့နဲ့လည်းသူကအမိရဲ့မြန်မာသားတွေတွေ့ရပါတယ်
။ဟုတ်ကဲ့ပါဆရာ။ကျေးဇူးပါ။ဆိုတော့ကျွန်တော်တို့အခုဒီတော်တာရှင်တူပြဖို့ထားတဲ့စာကြောင်ကိုလည်းအခုပေါ်ပြခြင်းပါရဲ့။သူကအမေရိကန်ပြည်တော်စုကမောင်တပ်တနာရဲ့ပေးစာဖြစ်ပါတယ်။အာမဆုမွန်ကြီးဖတ်သက်ပေးပါဦးခင
်ဗျ။အကယ်၍နိုင်ငံတကာအစိုးရတွေနဲ့ဒီပယင်းနှိမ့်နှံမှုလုပ်ငန်းရှင်တွေလက်ခံနိုင်လောက်တဲ့ပြည်ပငြိမ်းချမ်းရေးတွေရှိလာမယ်။တရားဥပဒေစိုးမိုးရေးရှိလာမယ်။နှစ်ဖက်အကျိုးရှိစေမယ်ပြပယင်းနှိမ့်နှံမှုဥပဒေတွေပြဋ္ဌာန်းနိုင်မယ်အလုံးရှင်အလုံးသမားပြဿနာတွေကိုမြတ်မြတ်တတဖြေရှင်းပေးနိုင်မယ်ဥပဒေတွေပြဋ္ဌာန်းပေးနိုင်မယ်ငွေကြေးဖောက်ပွားမှုနှုံးတွေကိုထိမ့်ညိနိုင်မယ်ဆိုရင်အသင့်ဖြစ်နေတဲ့ပြည်တွင်းပြပယင်းနှိမ့်နှံမှုတွေဟာအပြိုင်ဆိုင်လုတ်ကင်လာကြမှာအမှန်ပါဒီခါနိုင်ငံရဲ့စီးပွားရေးအခြေအနေခေါင်းတွေကိုထင်ထင်ရှားရှားတွေ့မြင်လာနိုင်ပြီးပြည်သူအနေနဲ့လည်းဖွံ့ဖြိုးတိုးတက်ရေးအတီးပွင့်တွေကိုပုံမခံစားရလာနိုင်ပါတယ်ဒီလိုမဟုတ်ဘဲအစိုးရနဲ့သတ်တော်တို့ကစီးပွားရေးနဲ့ပတ်သက်တဲ့ပြုပြင်ပြောင်းလဲရေးတွေပြုလုပ်ဖို့နှောင့်နှေးကြံ့ကြာနေအောင်မယ်ဆိုရင်စီးပွားရေးအညွန့်ပြဂိမ်းတွေတက်ချင်တက်လာနိုင်ပေမဲ့ပြည်သူတွေရဲ့လူနေမှုဘဝတွေကတော့အစိုးတန်နေရအမောင်တို့ဂျားတွေကရုံးထွက်နိုင်အောင်မှာမဟုတ်ပါကြောင်းတင်ပြလိုက်ရပါတယ်လို့မောင်တက်တနာအမေရိကန်ပြည်ထောင်စုကပြောထားတာပါကောင်းလို့ရေ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီဟိုပြောမယ်ဆိုရင်မြန်မာနိုင်ငံကဒီကမ္ဘာ့ဘဏ်တို့အာရှဖွံ့ဖြိုးရေးဘဏ်တို့လို့အဖွဲ့အစည်းတွေရအောင်မှာဒီမြန်မာနိုင်ငံစီးပွားရေးကလမ်းကြောင်းပေါ်မှာရောက်နေတယ်ဟိုစိန်ခေါ်မှုတွေရှိမှာလားလားကောင်းနေရှိရဆိုပြီးတော့ဟိုခံမှန်းချက်တွေဟိုထောက်ထားရရှိပါတယ်ဒါမှမဟုတ်ပြည်ရင်ပြောင်းလဲရေးကဟိုထင်လောက်မမြင်ရသေးဘူးဟိုပေါ့လေဟို ကျောင်းချာချာနေရဆိုတဲ့သဘောထားမျိုးတွေလည်းရှိနေပါတယ်ဆိုတော့ဒီနေရာမှာဒီဟိုလွတ်တော်ပိုင်းအရွယ်ဖြစ်ဖြစ်အစိုးရပိုင်းအရွယ်ဖြစ်ဖြစ်စီးပွားရေးဖွံ့ဖြိုးအောင်ဟိုတွန်းလှုပ်နိုင်တာဘာတွေများရှိနေဆရာဝေးလဲ
ဟိုကျွန်တော်တို့ကခုနဟိုမလေးရှားကသိစိတ်သောသူတို့ပေါ့လေတရုတ်နဲ့နေဇာတည်းရှိတယ်ယူရနေဇာလည်းရှိတယ်ဟိုတခြားနေဇာအိန္ဒိယအစတိပေါ့ကျွန်တော်တို့ကအဓိကအိန္ဒိယချင်းတိုင်းပြည်တွေရဲ့စီးပွားရေးကိုအလွယ်တကူပြီးနိုင်နိုင်တဲ့လုပ်ငန်းတွေသေးသလက်စားတွေအများဆုံးတိုးတက်နိုင်တဲ့ဒီလိုလေဟောဘာကြီးဝင်နေသတိနဲ့ဒါရီအားလုံးကရဲရဲဝဲဝဲလုပ်ဖို့တို့ပါလေအဲ့ဒါကြောင့်မို့ကျွန်တော်တို့ကဟိုအဓိကရှုပ်ထွေးနေတာတွေကိုပုံမှန်လေးပြောင်းအောင်လို့စီးပွားရေးနဲ့ပတ်သက်တဲ့ဝန်ကြီးဌာနတစ်ခုတည်းလုပ်လို့မရဘူးစီမံပဏာလည်းလုပ်လို့မရဘူးတိုင်ဖို့ဆောင်ရေးလမ်းစိတ်တွေကြောင်းလို့သတိချင်းဝန်ကြီးဌာနအားလုံးကဥပပြီးတော့ကျွန်တော်တို့ရင်ရှုပ်ထွေးနေတဲ့ဘလို့လက်အပ်တဲ့စီမီစီကားတွေကိုဖိတ်ထုတ်တင်တာတွေဖိတ်ထုတ်မယ်တရားဥပဒေစိုးမိုးရေးကိုအကြီးကဦးစားပေးနိုင်တဲ့တရားဝင်လုပ်ငန်းတွေဖြစ်ပေါ်လို့ဖို့လိုပါတယ်။တရားမဝင်စုံစမ်းမှုတွေကိုအများဆုံးပွားပြောင်းလုပ်သလိုစက်ရုံတို့ရုံတွေထူထောင်တဲ့လုပ်ငန်းအားလုံးကိုအခုလိုရှုပ်ထွေးနေတဲ့ဌာနဆိုင်ရာကြောင်ကြားစွာရဲ့ခွင့်ပြုချက်တွေရယူမဲ့အစားလက်တွေ့ကြတဲ့ဌာနတစ်ခုကပဲကြီးကြပ်ကုပ်ကဲပြီးတော့အများအကောင့်ထဲပေါ်နိုင်တဲ့လုပ်ငန်းတွေဖြစ်ဖို့လိုသလိုတည်ယူလို့ပို့ဆောင်ရေးစီးပြီးကြောက်အောင်လဲဒီဖြစ်ပေါ်နေတဲ့တည်ယူပို့ဆောင်ရေးလွှမ်းမနေတဲ့နိုင်ငံသားတွေရဲ့ဝေကောက်ခံမှုကိုပြန်လည်စီစစ်ပြီးတော့ခုံသေးဆုံးကြတယ် logistics တွေတိုက်ပို့ဆောင်ရေးရေလမ်းကားလမ်းရထားတွေကိုကောင်းမွန်အများဆုံးလုပ်နိုင်မယ်ဆိုရင်ဒါကဂျမားကြီးတန်းတလောရှိတဲ့ပြည်သူ့ချုပ်ကုန်တွေလည်းအလွယ်တကူတင်ပို့ရောင်းချနိုင်လို့ကွန်ဆူမားတွေကလည်းအလွယ်တကူဝယ်ယူတိုင်းတဲ့အနေထားကြောင့်အများဆုံးလုပ်နိုင်ရင်ဒီလိုစီဝိုင်းတက်လာမှာပါတခါလေနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုလည်းတကယ်ကိုကျင့်ဝတ်ကောင်းတဲ့လုပ်ငန်းရှင်တွေကိုရင်းနှီးဆန်းဆန်းခေါ်ပြီးတော့ဘုဒ္ဓမြေဟာအစတို့ကဝင်ကြည့်တော့လည်းမပါဘူးမြေလိုချင်လာပြီမဲ့ဘာလို့ချင်းလဲလာခဲ့တက်ရောက်အမြန်လုပ်ပြီမဲ့ဆိုတော့လုပ်ငန်းတွေကိုလည်းကြိုးတဲ့အတိုင်းဝင်ကြည့်စီမံပဏာဝင်ကြည့်ပြောပြီးလက်လက်ဝင်ကြည့်တာမလုပ်လို့မရဘူးအားလုံးပူးပေါင်းနဲ့ပူးပေါင်းဆောင်နေနိုင်တဲ့အချင်းတစ်ခုကိုရောက်အောင်လို့ဇပွဲဘုံမှာအခုမှတင်လိုက်ပါကိုဋ္ဌာနရဲ့အလုပ်ကိုကိုကူကူကာကွယ်နေမဲ့အစကိုဋ္ဌာနရဲ့အာဏာချက်အာသာချက်ကြီးချပြပြီးအာဏာချက်ကိုပြင်အာသာချက်ကိုစုပေါင်းပြီးတော့ဌာနအောင်လို့ပူးပေါင်းလုပ်မယ်ဆိုရင်ကျွန်တော်တို့ကတိုးတက်ရအသိအနေထားကိုရောက်နေပြီလို့ကျွန်တော်ပြောပြတ
ယ်။ဟုတ်ကဲ့ဒီဟန်ချက်ညီကိုလိုရဆက်သဘောပေါ့နော်။ဟုတ်ကဲ့ကျွန်တော်
ဒီချက်ညီပါအောင်လို့ဝိုင်းလို့မရပါဘူ
း။ဟုတ်ကဲ့ဟုတ်ကဲ့။
မိုက်ဆက်ကြီးနဲ့ကြောင်းပါဘာ။ဒီသူတွေရဲ့မိုက်ဆက်ကြီးနဲ့ကြောင်းဖို့လိုတယ်။ဒီမန်ကြီးရဲ့မိုက်ဆက်ကြီးနဲ့ကြောင်းဖို့လိုတယ်။ဝင်သားနေတဲ့ဌာနအကြီးအကဲအသေးတွေရဲ့ practice တွေမိုက်ဆက်ကြီးဘယ်ကြီးရအားလုံးကြောင်းဖို့လိုပါလဲ။မကြောင်းမင်းနဲ့နိုင်ငံတော်ကြီးမကြောင်းသေးဘူး၊စီဝိုင်းမကြောင်းသေးဘူးလို့អော်နေလို့မရပါဘူး။စီကန်းရှိဖို့ကအစအကုန်လုံးကြောင်းအောင်ပါပါ။
โอเคสรุปดีเสี่ยวเว่ยเลยจนที่อสีเซ่อซ้อมมาตัดขึ้นมาเสี่ยวเว่ยเลยโหจะเช็ดมีกันแล้วอะคือลูลูจ้ามาแล้วตีจาแล้วดิสีวายตีป่วนนี่ก็คันซ้าอ่ะดิสีวายฉินนี่โตดเต็มนี่ဆိုแล้วคันซ้าเจ็ดนี่ไม่ဝင်เลยอ่ะတော့โหตีจาပါတယ်สรุปดาดีลูฉินนี่မျိုးดีลูคันซ้าเจ็ดนี่ဝင်ลาဖို့ဆိုရင်สุบาชุบดิကျွန်တော်ก็2ป้ายช้าเนี่ยคันมั้นดิตั่วเจ็ดดิပြောมั้ยဆိုရင်เบะบะนะนี่หลอกเบะကလာလောက်မှာဒီလိုစီးပွားရေးဖွံ့ဖြိုးမှုတွေဟိုအတီးပွင့်တွေကိုခန်းစားရတယ်ဆိုတော့ခန်းစားချက်မျိုးဝင်လာနိုင်မယ်လို့ဆရာအနေနဲ့ယူဆတယ
်ကျွန်တော်ကအောက်ခြေအလယ်အလတ်စီးပွားရေးလုပ်ငန်းရှင်ကိုအလွယ်တကူလုံးတိုင်းနဲ့အစီအမံတွေကိုအများဆုံးချပေးနိုင်ရင်အများဆုံးတက်လာမှာပဲယူဆပါတယ်တိုင်းပြည်တွေနဲ့အလတ်မိမိတိုင်းတိုင်းရဲ့မှာစီးပွားရေးလုပ်ငန်းကိုဦးစားပေးမလဲဒီအရီတိုင်းပေါ်မှာစိုက်ပျိုးပေးမယ်မွေးရည်ပေးမယ်တရားပြည်မှာအရေးစွာပေးမယ်အတူရဲ့ဒေသချက်ကုန်ပါရှိလေအလတ်စင်ကြောင့်ကြီးအလတ်စင်ကြောင့်ဦးစားပေးမယ်အဲတော့မန္တလေးတည်းကပါဦးစားပေးမယ်အဲခီးစွာလုပ်မယ်တရီကိုဆောင်ရင်ကချင်းကြီးနဲ့ပါလို့မလဲတနင်္သာရီတိုင်းပါလို့မလဲဘုံကြီးနဲ့ပါလို့မလဲဆိုတဲ့ strategy တွေကိုအပြန်ရေးဆွဲရပါမယ်။ဆိုတော့ကျွန်တော်တို့အဓိကရှိတဲ့လုပ်ငန်းတွေကိုလုပ်တဲ့အခါမှာဘုံသားရှိတဲ့စင်ရင်းစရာတွေကပါမှလွယ်နေတဲ့စင်စရာတွေကိုပတ်ကန်တဲ့စင်စရာတွေဖြစ်အောင်လို့ဒီသူ့ကိုမှအပြုတ်မပြောဘဲနဲ့မှန်မှန်တန်တန်ရိုးရိုးသားသားအောက်ကိုချပြပြီးမှဘရားနေစပယ်ဆိုတဲ့အဖြစ်ကိုအများဆုံးချဖို့လိုပါတယ်
။ဟုတ်ကဲ့။
လုံးနဲ့ကြိုးချင်းစီဝဲတဲ့ဆိုင်ကြီးနဲ့လက်တွေ့ကြတဲ့လက်တွေ့ကြတဲ့စီမံမှုတွေကိုအများဆုံးပူးပေါင်းဆောင်ရွက်ဖို့ပဲကျွန်တော်တို့ဖြစ်စေချင်ပါတယ်
။ဟုတ်ကဲ့။ဆိုတော့ဆရာကိုမေးချင်တဲ့မေးခွန်းတစ်ခုကတခြားမဟုတ်ပါဘူး။ဟိုနှစ်ပိုင်းခြားလောက်ကျွန်တော်ပြောမယ်ဆိုလို့ရှိရင်အင်းဥမာဒီအစိုးရကလက်ရှိဒီတက်တန်းကာလအတွင်းမှာဒီလိုစီးပွားရေးတီးပွင့်တွေဟိုခန်းစားရတယ်ဆိုတော့ခန်းစားချက်မျိုးပေါ်နိုင်တဲ့အခြေအနေမျိုးရှိလားဆရာ
။ရှိပါတယ်။ဒီလိုရောက်တော့ဆိုကျွန်တော်ခုနပြောလို့ကနိုင်ငံတကာရဲ့ဟိုရုပ်ကြီးအာဂုမှုတွေအရေးအစိုးရတွေပို့ရလာတယ်နော်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုတွေကနိုင်ငံတကာအဖွဲ့အစည်းတွေအားလည်းဆက်ချက်ကြတဲ့တာမန်မှုတွေအားလည်းအလားအလာကောင်းနေတယ်
။ဟုတ်ကဲ့။
ဟုတ်နေကြကျွန်တော်တို့အချင်းချင်းပ တ
ော့ဘာလို့ပေါ်မလို့မလဲဆိုအဖြစ်ကိုပုံမတင်လဲလူတော်တာဆွေးနွေးဖို့ပဲလုပ်ပါတယ်။ပါဝင်ဆွေးနွေးပြီးတဲ့ NL Party ဘိုးစီဝိုင်းကော်မတီကဦးရင်းနဲ့စီဝိုင်းပညာရှင်ဦးကမောင်ညိုဘောကပေးတာစီဝိုင်းလုံငန်းရှင်ဒေါက်တာစွတ်တော်နဲ့အီးမေးလ်ဖေ့စ်ဘွတ်ရနေစာပေးဖို့တဲ့ဒေါက်တာရှင်အားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ။